မြန်မာနိုင်ငံနဲ့နှစ်နိုင်ငံအခြားသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုမနက်ဖြန်စက်တင်ဘာလ1ရက်နေ့ကစပြီးပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြန်ပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီမြန်မာနိုင်ငံသားဝင်ကြီးဌာနကကြေညာပါတယ်။ဒါပေမဲ့ Facebook ကတစ်စစ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံသားဝင်ကြီးဌာနရဲ့ကင်းလွတ်ခွင့်စီရင်မှာမလေးရှားနိုင်ငံကိုဖော်ပြမထားပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပေါ်မလေးရှားနိုင်ငံနိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံအကြအပြန်လည်ဝေဖန်မှုတွေပေါ်ပေါက်နေခြင်းနဲ့မလေးရှားနိုင်ငံကိုခြံထားခဲ့တဲ့အချိန်ကတိုက်ဆိုင်နေပါတယ်။မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘလို့တိကျသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုခြံလှပ်ထားတာဟာနိုင်ငံရေးအရာတမင်ခြံခက်တာဟုတ်မဟုတ်ကိုလည်းအတိအကျမသိရသေးပါဘူး။တခြားအာဆီယံနိုင်ငံတွေကလာရောက်မဲ့ခီးသည်တွေအနေနဲ့ကျမိုင်ဝင်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီးမီးစည်းကမ်းတွေနဲ့ညီလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။